Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမရှားပေါင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညချမ်းပါရှင်။ကျမတင်ဒီထိုက်ပါ။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်သော ESO Mobile ရေနံလုပ်ငန်းကြီးရဲ့အကြီးအကဲ Rex Tillerson ဖြစ်လာမယ်လို့ထင်ကြေးပေးနေကြပါတယ်။ Syria နိုင်ငံ Palmyra မြို့ကို Islamic အစွန်ရောက် IS ဖွဲ့ကပြန်လည်သိမ်းပိုက်လိုက်တယ်လို့ Syria အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အီဂျစ်နိုင်ငံက Coptic Christian တွေရဲ့ဖျားချောင်းပောက်ကွဲတာကြောင့်လူ20ကျော်သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တွင်တွေပြီးနားဆင်ကြရမယ့်တွင်လွှာတွေထဲမှာတော
့မိုင်းဆိုင်ဆက်ကူနဲ့ထုတ်ထားတဲ့ပေကင်တပေါင်းအပြားတပေါင်းနေပါလေ။ဟာ။ထိုက်ကောင်ကပြီးပါ14လုံးမှထည့်ထားတယ်။ပြီးနေအိတ်တဲ့ထုတ်ထားတဲ့ဟာတွေမှာ
ဘုကိုတိုင်းပန်းတော်မြို့နယ်ဘက်မှာမှုရစီဝအများပြဖန်စီရမိတဲ့အကြောင်းကိုမျက်မြင်သက်သက်တူပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာကြားကြမှာပါဒါအပြင်အပတ်စေကန်တာဖြစ်တဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုလည်းတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်နေမမို့ဖြူတို့ပြောပြပေးပါမယ်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအစ်ဖြစ်လာဖို့အခုနောက်ဆုံးရေးပန်းစားနေသူကတော့ထိတ်တန့်ရေနံလုပ်ငန်းကြီးဖြစ်တဲ့ ESO Mobile ရဲ့အကြီးအကဲနဲ့အမှုဆောင်ရာရှိချုပ် Rex Tillerson ဖြစ်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့အစိုးရတာဝန်လွှဲပြောင်းရယူရေးဆိုင်ရာအဖွဲ့နဲ့နှီးဆက်သူတွေရဲ့အဆိုကိုကိုးကားပြီးမနေ့စနေနေ့တုန်းကတော့သတင်းဌာနအတော်များများကမစ္စတာ Tillerson ကိုရွေးချယ်လိုက်တဲ့ကြီးညာချက်မကြခင်ထွက်ပေါ်လာမယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။သူ့ကိုရွေးချယ်ဖို့ဆုံးဖြတ်ချက်ချလိုက်ပြီလားဆိုတဲ့အပေါ်မှာတော့မစ္စတာထရန့်ရဲ့စီယုံရဲ့အဖွဲ့ဘက်ကအတည်မပြုသေးပါဘူး။ရွေးကောက်ခံသမ္မတထရန့်ရဲ့လူထုဆက်ဆံရေးဆိုင်ရာညွှန်ကြားမှုရဲ့ Twitter စာမျက်နှာမှာတော့နိုင်ငံခြားရေးဝန်ကြီးနေရာအတွက်အစောဆုံးနောက်သတင်းပတ်မတိုင်ခင်အထိကြေညာမှာမဟုတ်ဘူးလို့យေတာထားပါတယ်။မစ္စတာ Tillerson ကိုနိုင်ငံခြားရေးဝန်ကြီးရာထူးအတွက်ကန့်လန့်ထားတာမရှိသေးဘူးလို့လည်းခိုင်လုံတဲ့သတင်းရှင်းမြစ်တစ်ခုကပြောတာကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးနေရာအတွက်ထင်ကြေးပေးခံနေရသူနောက်တူကတော့ရွေးကောက်ခံသမ္မတထရန့်ကိုပေးပေးနေနေဝေဖန်သူ2012ခုနှစ် Republican သမ္မတလောက်အဖြစ်ဝင်ရောက်ရေးခံခဲ့သူ Mitt Romney ဖြစ်ပြီးအခု ESO Mobile အခြေအကဲ Rex Tillerson ကိုပါထင်ကြေးပေးနေကြတာဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Trump ရဲ့နိုင်ငံခြားရေးဝန်ကြီးရွေးချယ်နေတဲ့ပုဂ္ဂိုလ်စီးရင်ထဲမှာအရင်နယူးယောက်မြို့တော်ဝန်ဟောင်း Rudolph Giuliani လည်းပါဝင်ခဲ့ပေမဲ့ပြီးခဲ့တဲ့အတောက်ကြာနေ့ကပဲ Mr. Giuliani ကသူ့အမည်ကိုယာထားခြင်းကနေရုပ်သိမ်းခဲ့ပါတယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘုလ်မြို့မှာဘုံးနှလုံးပေါက်ကွဲခဲ့လို့လူ38ယောက်ထက်မနည်းသေဆုံးပြီးလူတော်တော်များများဒဏ်ရာရခဲ့ပြီးတဲ့နောက်တစ်နေ့မှာတနိုင်ငံလုံးဝမ်းနဲ့ကြေကွဲတဲ့ထိတ်မှန်နေဖြစ်ကျင်းညာလိုက်ပါတယ်စနေနေ့နောက်ပိုင်းကဘောလုံးအကစားပွဲကျင်းပတဲ့အကစားရုံမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့မျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေရဲ့အပြောအရဒီတိုက်ခိုက်မှုဟာဘောလုံးပွဲပြီး2 နာရီလောက်ကြာမှလုံခြုံရေးအရာရှိတချို့ကိုပိတ်မှတ်ထားတဲ့အသေးခံကားဘုံးခွဲတိုက်ခိုက်မှုဖြစ်ပါတယ်တူရကီပြည်ထောင်ဝန်ကြီးဆူလိုင်မန်ဆိုလူးရဲ့အပြောအရဒီပောက်ကွဲမှုမှာလူ38ယောက်သေပြီး150ကျော်ဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုကြောင့်ဘယ်သူဘယ်ဝါခွဲခြားလို့မရတဲ့ရက်သားတယောက်ပါဝင်စုစုပေါင်းရက်သား9ယောက်ရဲရာရှိအယောက်30လောက်သေဆုံးခဲ့တယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်။ဘုံးဖောက်ခွဲမှုကဘော့စဖိုရက်ကန်ဂျီဘာစစ်တပ်ဗိုဒါဖုန်းဒေသမှာအထူးကြုံနေနေရေးရဲတပ်ဖွဲ့ဝင်တွေကိုတယ်ဆောင်လာတဲ့ဘတ်စကားတစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့တာဝန်ရှိတဲ့လူတွေကပြောပါတယ်။အခုလက်ထိတော့ဒီတိုက်ခိုက်မှုဘယ်သူလက်ချက်ဖြစ်တယ်ဆိုတာထုတ်ဖော်ပြောဆိုတဲ့လူမရှိသေးပေမဲ့တရားမဝင်တဲ့ကာဒစ်စတန်အလုံသမားပါတီ PKK ဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဒုတိယဝန်ကြီးချုပ်နူမန်ကတ်လပ်မတ်စကပြောပါတယ်။အခုချိန်ထိတော့ပောက်ကွဲမှုနဲ့ပတ်သက်ပြီးလူ73ယောက်ကိုစစ်ဆေးနေတော့မယ်လို့လည်းသူကပြောဆိုပါတယ်ရှင်
။ဆီးရီးယားနိုင်ငံကရှီဟောင်းမြို့တော်ဖာမာယာကိုအစ္စလာမ်ရဲ့အစွန်ရောက် IS ဖွဲ့ကပြန်လည်သိမ်းပိုက်လိုက်ပြီလို့ဆီးရီးယားရေစောင့်ကြည့်ရေးဖွဲ့ကပြောပါတယ်။လေကြောင်းကနေတိုက်ခိုက်မှုတွေရှိနေပေမဲ့လည်းဆီးရီးယားစစ်တပ်တွေမြို့တောင်ပိုင်းကနေဆုတ်ခွာသွားပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကတမျိုးလုံးကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ဗီတင်အခြေဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကရာမီအက်ဒဲရာမန်ကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာတော့မြို့ထဲကအစ္စလာမ်ရဲ့အစွန်ရောက် IS တွေကိုရုရှားတို့ကလေကြောင်းကနေအကြိမ်60ကျော်တိုက်ခိုက်ခဲ့တာလို့လဲဆီးရီးယားရေစောင့်ကြည့်ရေးအဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောဆိုပါတယ်။ပါမာယာမြို့ရင်းကိုဝင်ရောက်ဖို့အစွန်ရောက်အဖွဲ့ကတိုက်ခိုက်မှုတွေစတင်ခဲ့ပြီးမကြခင်မှာပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မြို့ပြင်မှာတော့ဆက်ပြီးတော့တိုက်ခိုက်နေကြဆဲဖြစ်တယ်လို့လဲစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှိဟောင်းအမွေအနှစ်စီးရင်ဝင်ပါမာယာမြို့တွင်းကစစ်သွေးကြတွေရဲ့စခန်းတွေရေနံတွေနဲ့တင်ပိုက်ထားရနေရာတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေ64ချိန်တိုက်ခတ်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်ပါမာယာမြို့တွင်းကအကြမ်းဖက်သမားတွေကိုလေကြောင်းကနေတိုက်ခိုက်မှုကိုဆီးရီးယားအစိုးရတပ်တွေကတညာလုံးအထောက်အကူပေးခဲ့တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်တိုက်ခိုက်မှုအတွင်းစစ်သွေးကြ300ကိုတုတ်တင်ခဲ့ပြီးတင်ကား70စင်းနဲ့ကား30စင်းကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းရုရှားကပြောပါတယ်
။ American နိုင်ငံရဲ့ဝန်ကြီး John Kerry ကိုပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆု Legend of Honor ချီးမြှင့်လိုက်ပါတယ်။ပါရီမြို့တော်မှာမနေ့စနေနေ့ကဆီးရီးယားရေးဆွေးနွေးပွဲပြီးမှ American နိုင်ငံရဲ့ဝန်ကြီး Kerry ကိုအဲ့ဒီဂုဏ်သုဆောင်ဆုကိုပြင်သစ်နိုင်ငံရဲ့ဝန်ကြီး John Mark Arrock ကအနှင်းငယ်တာဖြစ်ပါတယ်။ဝင်ကြီးကယ်ရီရဲ့နိုင်ငံရေးနဲ့တန်တပန်ရေးဆောင်ရွက်ချက်တွေရဲ့ရိုးဖြောင်မှန်ကန်မှုပေါ်ပြင်သစ်နိုင်ငံရေးဝင်ကြီးကအကုန်ပြုပြောကြားခဲ့သလို2015ခုနှစ်ကတမိုင်းဝင်ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်အီရန်နျူကလ িয়ার သဘောတူညီချက်တွေအတွက်ဝင်ကြီးကယ်ရီရဲ့ဆောင်ရွက်ချက်တွေစီးရီးယားစစ်ပွဲအဆုံးသတ်ဖို့ကြိုးပမ်းချက်တွေကိုလည်းပြောင်မြောက်တဲ့ဆွမ်းဆောင်ချက်တွေအဖြစ်ထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုလိုဂုဏ်သုဆောင်စုအနှင်းခံရမှုဟာပြင်သစ်နဲ့အမေရိကန်ကြားနှွေးထွေးတဲ့ဆက်ဆံရေးရဲ့ပြရုပ်ဖြစ်တယ်လို့ဝင်ကြီးကယ်ရီကပြောဆိုပါတယ်။ပြင်သစ်နိုင်ငံဟာအမေရိကန်ရဲ့တပ်တန်းအရှိဆုံးမဟာမိတ်ဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝင်ကြီးကယ်ရီကပြင်သစ်ဘာသာစကားနဲ့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးကယ်ရီရဲ့မိခင်နဲ့အတော်ဖြစ်သူတို့ဟာ1920ပြည့်နှစ်လွန်အစောပိုင်းကာလတွေမှာပြင်သစ်နိုင်ငံမှာမွေးဖွားခဲ့ကြပြီးတော့ဝင်ကြီးကယ်ရီရဲ့ငယ်ဘဝအားလည်ရစ်တွေမှာလည်းပြင်သစ်နိုင်ငံဘရစ်တနီကမိသားစုအိမ်ယာ Saint Pregnant Summer မှာနေထိုင်ခဲ့တာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်က Coptic ခရစ်ယာန်ဘုရားရှိခိုးကျောင်းတော်ဝင်မှာဒီကနေ့တနင်္ဂနွေနေ့ပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ20သေဆုံးပြီး35ယောက်ဒဏ်ရာရပါတယ်။ Saint Mark's ဘုရားကျောင်းရဲ့အပြင်းဖက်တံတားအနီးကဝတ်ပြုဆောင်တဲ့ကိုတိုက်ခိုက်သူတို့ကဘုံပစ်သွင်းခဲ့တာလို့အီဂျစ်အစိုးရပိုင်းမီနာသတင်းကဖော်ပြပါတယ်။ကိုင်ရိုမြို့လည်းကစိတ်မတ်ကက်သီဒရယ်တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာကိုတော့မသိရသေးပါဘူး။တနင်္ဂနွေနေ့မနေ့ဆယ်နာရီဝိပုစုတောင်းပွဲအတွင်တိုက်ခိုက်ခံရတာဖြစ်ပြီးဝိပုစုတောင်းနေသူအများစုကအမျိုးသမီးတွေဖြစ်တယ်လို့အခင်းဖြစ်ရာနေရာကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA သတင်းထောက်ကပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာတော့နိုင်ငံတော်သုံးရက်တာဝမ်းနေချေကွဲပွဲနေ့အဖြစ်အီဂျစ်သမ္မတအဒဲလ်ဖာတာအယ်စီစီကကြေညာထားပါတယ်။စိတ်မတ်ဖခင်ကြောင့်ကအီဂျစ်အော်တိုရခရခရယာဖခင်ကြောင့်ဖြစ်ပြီးဘာသာရေးကောင်းဆောင်ပုတ်တာဝါဒေါ်ဒူသတင်းသုံးရာဖခင်ကြောင့်လည်းဖြစ်ပါတယ်။ပုတ်တာဝါဒေါ်ကတော့အခုလောလောဆယ်မှာဂရိနိုင်ငံကိုရောက်ရှိနေပါတယ်။အီဂျစ်နိုင်ငံမှာကော့ပတစ်ခရယန်ကအီဂျစ်လူရေ63သန်းရဲ့10ရာခိုင်နှုန်းရှိနေတာပါ။
ဆိုမာလီယာနိုင်ငံမြို့တော်မိုဂန်ဒီရှုမြို့ပြင်ကပင်လယ်စိတ်ကမ်းတစ်မှာဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာကုန်တင်ကားကြီးတစ်စီးနဲ့ထောင်ထားတဲ့ဘုံပောက်ကွဲတာကြောင့်အနည်းဆုံးလူ16ယောက်သေဆုံးပြီးတော့လူများပြားဒဏ်ရာရကြပါတယ်။ပောက်ကွဲမှုတွင်လုံခြုံရေးတပ်ဖွဲ့တွေနဲ့စိတ်ကမ်းလုံသားတွေကိုထိမှန်ခဲ့ပါတယ်။ပောက်ကွဲခဲ့တဲ့ကုန်တင်ကားကြီးကိုအသေးခံဘုံခွဲသမားကမောင်းနှင်ခဲ့သလားဒါမှမဟုတ်အစောပိုင်းကလေးကရန်နာထားသလားဆိုတာကိုအာဏာပိုင်တွေစစ်ဆေးနေတယ်လို့မိုဂန်ဒီရှုရဲဌာနချုပ်အကြီးကဲဘုံမှုကြီးဘရှာအပ်ရှာကက်ပတီက VOA ဆိုမာလီယာဌာနကိုပြောပါတယ်။အာရှဘပ်ဖြစ်သွေးကြွအုပ်စုကသူတို့တိုက်ခိုက်ခဲ့တာလို့ထုတ်ဖော်ပြောဆိုထားပါတယ်။အသေးခံဘုံခွဲသမားကစိတ်ကမ်းအပြင်ဘက်ကလုံချိုရေးဂိတ်စီကိုကားမောင်းဝင်ခဲ့တာလို့အာရှဘပ်အဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့မျက်မြင်တွေ့သူတွေကတော့ဒါစင်နဲ့ချီးတဲ့စိတ်ကမ်းလုံသားတွေနဲ့ဝန်နှန်းတွေအလုပ်ကိုရောက်ပြီးတော့တန်းစီနေချင်းစိတ်ကမ်းရဲ့အောက်ခွန်ယုံနာမှာကုန်တင်ကားနဲ့ထောင်ထားတဲ့ဘုံပောက်ကွဲတဲ့ကဲတာလို့ပြောဆိုကြပါတယ်။အခုပောက်ကွဲမှုဖြစ်တဲ့မိုဂန်ဒီရှုပင်လယ်စိတ်ကမ်းကတော့တူရကီကမ္ပဏီအယ်ဘရက်ကစီမံခန့်ခွဲတာဖြစ်ပြီးတော့ပောက်ကွဲမှုအတွင်းတူရကီနိုင်ငံသားတွေထိခိုက်ဒဏ်ရာရမှုရှိမရှိကိုတော့မသိရသေးပါဘူးရှင်
။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းကခရစ်ယာန်ဘုရားကျောင်းအမှုပြုချတာကြောင့်အနည်းဆုံးလူ60သေဆုံးခဲ့ရပြီးအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးလှုပ်သားတွေဆက်လက်ရှာဖွေနေပါတယ်။ ဥရုမြို့ကဆောက်လက်စရေနာဘိုင်ဘယ်ဖျားချောင်းမနစ်စနေနေ့ကအမိုးပြိုကျချိန်မှာလူတွေရာနဲ့ချီပြီးရှိနေကြတာဖြစ်ပါတယ်။မတော်တဆမှုအတွက်အနည်းဆုံးလူ60လောက်သေဆုံးခဲ့တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါပဲ။ဒေသဆိုင်ရာရဲဌာနကတော့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေစေမလို့ထိခိုက်ဒဏ်ရာရမှုအရေးအတွက်ကိုအတိမပြုနိုင်သေးဘူးလို့ပြောဆိုထားပါတယ်။ပြိုကျချိန်မှာအက်ကွာအီဘွန်းပြည်နယ်အုပ်ချုပ်ရေးမှူးဥဒွန်အမ်ယူအယ်နဲ့အတူဒေသန္တရအစိုးရဝန်ထမ်းတွေအတော်များများရှိနေကြတာပါ။အုပ်ချုပ်ရေးမှူးကတော့ထိခိုက်ဒဏ်ရာမရပဲလွတ်မြောက်ခဲ့ပါတယ်။ဖျားဝတ်ပြုနေသူလူအုပ်ပေါ်ကိုအမိုးပြကြတာနိုင်ဝက်လောက်ကြားတယ်လို့လည်းလွတ်မြောက်လာပြီးစေယုံတက်နေရသူတဦးကပြောပါတယ်
။မနေ့စနေနေ့ကကင်ညာနိုင်ငံနောက်လေပိုင်းနေဗာရှားမြောက်ဖက်10ကီလိုမီတာလောက်ကွာမှရှိတဲ့နိုင်ရိုဘီနေဗာရှားဝေးပြေးလမ်းမကြီးပေါ်မှာလောင်စာစီသေးတဲ့ရင်းနဲ့တခြားမော်တော်ယာဉ်တချို့တိုက်မိတဲ့အတွက်မိကြီးကျဲလောင်ကျွမ်းခဲ့လို့လူ33ယောက်သေဆုံးပြီးအများပြားဒဏ်ရာရခဲ့ပါတယ်။အခုချိန်ထိသေဆုံးသူဥယျာဉ်များတဲ့များနေစေဖြစ်ပါတယ်။လောင်စာစီသေးတဲ့ရင်းနေနဲ့တိုက်ခိုက်မှုဖြစ်တဲ့အချိန်ကဒီလမ်းမကြီးပေါ်မှာရှိမနေသင့်တာကြောင့်အခုဖြစ်ပွားတဲ့သေဆုံးမှုတွေတာဝန်ရှိပြီးတော့သက်ဆိုင်ရာအေဂျင်စီတွေကရင်းစည်းကမ်းကိုတိတိကျကျအရေးယူဆောင်ရွက်သင့်တယ်လို့သမ္မတကပြောဆိုလိုက်ပါတယ
်။နောက်ဆုံးရသတင်းတွေကိုမသိငီထိုင်းနဲ့မမိုးဖြူတို့ပြောပြပေးကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုအရင်ဆုံးတော့ဘကိုးတိုင်းဘက်မှာမူရစီဝါဖန်စီရမိတဲ့အကြောင်းကိုတင်ပြပေးပါမယ်ဘကိုးတိုင်းပန်းတောင်မြို့နယ်အထွက်ဒီပန်းတောင်တောင်ကုတ်လမ်းမှာစိတ်ကြွဆေးပြားအလုံးရေ15တန်းခန့်ကိုဘကိုးတိုင်းရဲတပ်ဖွဲ့တွေကဖန်စီရမိခဲ့ပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ပကိုးတိုင်းဘက်ကနေရခိုင်ပြည်နယ်ဘက်ကိုထွက်တဲ့ဗဒောင်းမြို့နယ်ညောင်ချေတောင်အုပ်စုစမ်းသက်လက်ကျေးရွာအနီးမိုင်းတိုင်အမှတ်29မိုင်နှစ်ဖာလုံးဗဒောင်းတောင်ကုတ်လမ်းမှာမူရစီဝါတွေတင်ဆောင်လာတဲ့ကားတစ်စီးတောင်ကုတ်မြို့ဘက်ကိုမောင်းနှင်သွားတယ်ဆိုပြီးသတင်းအရရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးခဲ့တာပါစစ်ဆေးချက်အရဒီဇယ်ပီပါတွေပြည်နယ်အိတ်တွေနဲ့ထည့်သွင်းတင်ဆောင်လာတဲ့မူရစီဝါစိတ်ကြွစီ15တန်းလောက်ကိုဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဖန်းစည်းစဉ်မျက်မြင်တွေ့ရှိခဲ့ရတဲ့မြို့ကန်တူကပြောပြပါတယ
်။မိတာတော့ဗလောင်းမြို့နယ်ထဲမှာပဲမိတာပဲ။ပီပါဆို15လုံး။ပီပါ15လုံးမှာစီရင်တာကတော့ပီပါ18လုံး။18လုံးမှာဒီဇယ်အသုံးပီပါပါတယ်။ကျန်တာကအဲ့ဦးရေးစေဝါတွေကိုဖင်ကိုဖင်ဖောက်ပြီးတော့ဖင်ကနေထည့်ပြီးတော့အပေါ်ကနေစီဒီပီပါကိုစီဒီဖြန့်ထားတယ်ပေါ့နော်။ဒါပြီးတော့ပီနေက5လုံး။ပီနေက5လုံး။အဲ့ထက်မှာ तू ကဟိုပက်ကင်ပေါ့နော်။မိုင်းဆိုင်ဆက်ကူနဲ့ထုတ်ထားတဲ့ပက်ကင်တပောင်းအပြားတပောင်းညီပါလေဟာအဲကောင်ကပြပါ14လုံးမှာထည့်ထားတယ်ပြီးနေအိတ်တဲ့ထုတ်ထားတဲ့ဟာတဲမှာဟောစုစုပေါင်းပေါ့နော်စုစုပေါင်းအပြားပေါင်း15တန်းညီပါပေါ့14သိန်း9,900ကျွန်တော်တို့အဲမိုင်းကင်ဆက်ကူတဲ့ထုတ်ထားတဲ့ပေကင်းကြီးရှိမြင်ရတယ်ဟိုတထုတ်လောက်ပဲစတန်ဒတ်ဖောက်လိုက်တယ်ဖောက်ပြီးတော့အထက်ကဟာဒီတို့ကားသမားတွေကလည်းပြောတာဟောသူကအိတ်ကားကဗျာဆမ်ပလက်ဆိုတဲ့ကြီးပါဘရောင်းမျိုးနဲ့ဆမ်ပလက်ဆိုတဲ့ကြီးပါမှာ3ရက်လောက်ရှိပြီးရက်ထားတာ
ပဲခူးတိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူတွေကတော့ဒီသတင်းမှန်ကန်ပေမဲ့နောက်ထပ်ခွင်းဆက်တွေကြောင့်အပြည့်အစုံပြောဆိုဖို့ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာတော့ရသိတောင်မြို့နယ်အငူမော်ပင်လယ်ကမ်းခြေမှာဆလိုက်ကိုအိတ်နဲ့မျောပါလာတဲ့စိတ်ကြွစေ22သိန်းကိုဖမ်းဆီးမိခဲ့တယ်လို့ဩဂုတ်လ23ရက်နေ့ကလည်းမောင်တော်မြို့နယ်မှာစိတ်ကြွစေပြားတသိန်းခွဲကျော်ဖမ်းဆီးရမိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လ26ရက်နေ့တုန်းကတော့မင်္ဂလာတောင်မြို့နယ်ဈေးကဘာဝင်းအတွင်းကရပ်ထားတဲ့ကွန်တိန်နာကားအတွင်းကနေစိတ်ကြွစေပြား26တန်းဖမ်းဆီးရမိခဲ့ပြီးဒါဟာမြန်မာနိုင်ငံမှာအများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေဟာကလဒန်မြဝန်းဒေတာဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီနဲ့ဆက်ဆက်နေတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထည့်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဘက်မှာတော့ဒီနှစ်စက်တင်ဘာလ19ရက်နေ့ကစိတ်ကြွဆေးအလုံးရေပေါင်း68သိန်းကျော်ကိုမောင်တော်မြို့နယ်အုတ်သေးကျောက်ရောင်းဝယ်ရေးလုပ်နေတဲ့နေရာနဲ့လသာရွာမှာဖမ်းဆီးမိခဲ့တယ်ဆိုပြီးမောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးကလည်းပြောဆိုထားပါတယ်။အခုဖမ်းဆီးမိတဲ့စိတ်ကြွဆေးတွေဟာလည်းရခိုင်ပြည်နယ်ဘက်ကိုသွားတဲ့ဗဒောင်းတောင်ကုတ်ကားလမ်းမပေါ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ UNODC ကကုလသမဂ္ဂရာဇဝတ်မှုနဲ့မူရစေဝါနှိမ်နင်းရေးတပ်ဖွဲ့ကတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးပြားတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။
ရှင်များရှင်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။ မဖြစ်နိုင်ဘူးဆိုရင်တော့ဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါတယ်အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောဒရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင်
။အင်္ဂါနေ့ညတိုက်ရိုက်တွေလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောဒရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တရတအားဆောင်ရွက်တဲ့အနေနဲ့ပညာရေးကဏ္ဍမှာပါပြီးနိုင်ငံတကာအဆင့်မီပုဂ္ဂလိကတက္ကသိုလ်တခုပေါ်ပေါက်လာအောင်စ조사နေသူကတော့ American ပြည်ထောင်စုနယူးယောက်က Bard Public Tech College နဲ့ Yale Tech တို့မှာပညာစီးပွားခဲ့သူဒေါက်တာကျော်မိုးထွန်းပါသူဟာပါရမီတက်ကတူတည်ထောင်ဖို့စ조사နေတာဖြစ်ပြီးပထမအဆမှာလက်တွေ့အသုံးချနိုင်မဲ့အဆင့်မြင့်ပညာရေးအတွက်ပါရမီ Institute နဲ့စတင်ဖို့လုပ်နေတာပါရီမန်ချက်အပြည့်နဲ့စ조사နေတဲ့ဒေါက်တာကျော်မိုးထွန်းကိုဒေါခင်မြတ်သက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်VOA ကိုလာပြီးတော့ဟိုဟာကိုကျော်မိုးထွန်းလာပြီးတော့ဖြည့်ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ် VOA ကအခုကိုကျော်မိုးထွန်းလာဆိုလို့ရှင်ပါရမီတက်ကလို့တည်ထောင်မှုအတွက်လုပ်နေတဲ့သူလို့သိထားပါတယ်ဆိုတော့ပါရမီဆိုတဲ့နာမည်လေးကိုဘာကြောင့်ရွေးတာပါလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျပါရမီဆိုတဲ့နာမည်ကိုကျွန်တော်ရွေးရတဲ့ရွေးချက်ကတော့အဓိကအဖြစ်တော့ပါရမီဆိုတဲ့အတိတ်ပဲကတော့ fulfillment ပေါ့နော်အာဆိုတဲ့အတိတ်ပဲကိုစောင့်ပါတယ်အဲ့ဒီအတိုင်းပဲကျွန်တော်တို့ဒီတက္ကသိုလ်မှာရှိတဲ့ចောင်းသားចောင်းသူတွေအနေနဲ့ပေါ့เนาะသင်ကြားနေရင်ねဒီပါရမီတွေဖြည့်ပြီးတော့ပညာပါရမီဒါနပါရမီအာမေတ္တာပါရမီတွေဖြည့်ပြီးတော့နေတိုင်းနေတိုင်းစူးစားစေခြင်းနဲ့အတိတ်ပဲလေးနဲ့ကျွန်တော်ပေးထားခြင်းဖြစ်ပါတယ
်ကောင်းပါတယ်ဒါဒီရည်ရွယ်ချက်ကတော်တော်ကောင်းပါတယ်အဲ့တော့ဒီရည်ရွယ်ချက်ဖြည့်ဖို့အတွက်ပေါ့เนาะပထမအဆုံးဟိုတက္ကသိုလ်ကြီးထူထောင်ဖို့ဆိုတာတော်တော်ကြီးကိုခက်ဟိုဟာကြီးမားလုံးပါတယ်ဟိုဟာပန်းတိုင်ကကြီးမားလုံးပါတယ်ဆိုတော့ဒီတက္ကသိုလ်ကြီးကိုချက်ချင်းဗမာနိုင်ငံမှာထူထောင်လို့ဖြစ်ပါမလားဘယ်လိုစဉ်းစားပါလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ကဲ့ခင်ဗျအခုအနေနဲ့ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာပုဂ္ဂလိကပညာရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေမထွက်သေးပါဘူးအဲ့ဒါတွေကိုလည်းကျွန်တော်တို့စောင့်ငိုင်းပြီးတော့ကြီးစုပြီးတော့ကျွန်တော်တို့လှုပ်ရှားနေရပါတယ်ဒီပုဂ္ဂလိကတက္ကသိုလ်ကြီးကျွန်တော်ထောင်ကျင်တဲ့ဟာကတော့ not for profit အကျိုးမြတ်မရှာတဲ့တက္ကသိုလ်ပေါ့နော်ဒီလိုမျိုးတက္ကသိုလ်မျိုးထောင်တာဒီမြန်မာနိုင်ငံမှာမရှိသေးပါဘူးမရှိသေးတဲ့အတွက်ကြောင့်မလို့ဒီတက္ကသိုလ်ကြီးဖြစ်ပေါ်လာဖို့အတွက်ထောက်ပံ့ပေးတဲ့လူတွေကိုလည်းကျွန်တော်လိုက်ရှာနေတော့မှာပဲအခက်အခဲတွေလည်းအများကြီးပဲရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာတက္ကသိုလ်အားဖြင့်နော်တက္ကသိုလ်နဲ့ဒီ college တွေပေါ့နော်အားလုံးစုစုပေါင်းက150ကျော်ရှိပါတယ်အဲ့ဒီမှာမှကိုကျော်မိုးထွန်းတို့တည်ထောင်မဲ့ဒီတက္ကသိုလ်ပေါ့နော်ပါရမီတက္ကသိုလ်ကိုလူတွေစိတ်ဝင်စားလာမယ်လို့ဘယ်လိုလုပ်ညွှန်းလင်းထားပါလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့တက္ကသိုလ်အများစုဒီကျွန်တော်တို့စေတန်းပြီးတာနဲ့ကျောင်းသားကျောင်းသူတွေဒီစေတန်းအမှတ်နဲ့မူတည်ပြီးတော့ကျောင်းထဲကိုဝင်ရပါတယ်တချို့လူတွေဆိုလဲစိတ်မဝင်စားဘဲနဲ့လေ့လာနေရတဲ့သူတွေအများကြီးပဲရှိပါတယ်ကျွန်တော်ပါရမီတက္ကသိုလ်ရဲ့ထူးခြားချက်တစ်ခုဒီပထမနှစ်နှစ်မှာကတည်းကကျောင်းသားကျောင်းသူတွေကိုဘာသာရက်ဘောင်းဆိုအများကြီးပဲရွေးချယ်ပိုင်ခွင့်ပေးထားပါတယ်အမှန်တကယ်ဆိုရင်လည်းဘာသာရက်အများကြီးပဲကျောင်းသားတွေအကုန်လုံးလေ့လာပြီးတော့မှပထမနှစ်နှစ်မှာဒီလိုမျိုးလေ့လာပြီးတော့မှတတိယနှစ်နဲ့သတုဒ္ဒတင်မှာကိုမေဂျာကိုယူပြီးတော့မှဒီ major နဲ့ပတ်သက်တဲ့အတန်းတွေကိုယူရပါမယ်အဲ့တော့ဒီမြန်မာနိုင်ငံကတက္ကသိုလ်တွေနဲ့တော့ပုံစံလေးကွဲနေပြီးတော့ထူးခြားခြားလေးရှိနေတာကိုတွေ့ရပါလိမ့်မယ
်ဟုတ်တယ်အဲ့ဒါဒီတက္ကသိုလ်ထူထောင်မယ်ဆိုတော့เนาะဒီတက္ကသိုလ်တွေမှာရှိတဲ့ဂဝင်အင်္ဂါရက်တွေနဲ့ပြည့်စုံအောင်လို့လုပ်နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့အဲ့ဒါကိုလည်းကျွန်တော်စူးစမ်းနေပါတယ်လုပ်နိုင်အောင်လို့လည်းကျွန်တော်တို့ဒီကဒီ American ပြည်ထောင်စုက college တွေတက္ကသိုလ်တွေနဲ့လည်းကျွန်တော်တို့ချိတ်ဆက်ပြီးတော့လည်းလှုပ်ဆောင်နေပါတယ
်ဆရာပထမဆုံးတက္ကသိုလ်အနေနဲ့ပဲပေါ့เนาะဒီမှာတက္ကသိုလ်တွေဆိုလို့ရှင်ဘာသာရက်ဘောင်းစုံသင်ပြီးတော့မှဒီတက္ကသိုလ်လို့သူတို့ခေါ်ကြပါတယ်ဆိုတော့ကိုကျော်မိုးထွန်းတို့တက္ကသိုလ်ဆိုပထမအဦးဆုံးပါရမီတက္ကသိုလ်အနေနဲ့သွားမှာလားဒါမှမဟုတ်လို့ရှင်ပေါ့နော်အခုလိုမျိုးစပြီးတော့အစပြိုးတဲ့အချိန်မှာဘယ်လိုပုံစံနဲ့သင်ဖို့လို့ရည်ရွယ်ထားပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်ပေးနေတဲ့ပညာရေးမျိုးကတော့ liberal education ပေါ့နော်သ တဆုံးတဲ့အနုဘိဇာသိပ္ပံပညာရေးလို့ကျွန်တော်ကသိနေအောင်ဘာသာပြန်ရပါတယ်ဒီပညာရေးမျိုးဟာကျွန်တော်မြန်မာနိုင်ငံမှာလူအများစုမသိပါဘူးမသိတဲ့အတွက်ကြောင့်မလို့ဒီပညာရေးမျိုးကိုလူအများစုသိလာအောင်လို့ကျွန်တော်ကပါရမီတက္ကသိုလ်ကြီးမစခင်ပါရမီ Institute ဆိုတဲ့ဟာလေးနဲ့ကျွန်တော်စပြီးတော့လုပ်ဖို့ရည်ရွယ်ထားပါတယ်ဒီပါရမီ Institute မှာမြန်မာနိုင်ငံကတက္ကသိုလ်ကနေပြီးတော့ဘွဲ့ရထားတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်ဒီတုဒ္ဒဆုံနဲ့အနုဘိဇာသိပ္ပံပညာရေးကိုလေးလာတာပေးဖို့ကျွန်တော်တို့ရည်မှန်းထားပါတယ်ခင်ဗျာ
ဆရာဒီတက္ကသိုလ်မှာပေါ့နော်တက္ကသိုလ်မှာတက္ကသိုလ်တခုတည်ထောင်ဖို့ဆိုတာမလွယ်ပါဘူးတော့သူ့မှာတကယ်ကုန်ကျစေချင်အများကြီးရှိပါတယ်ဒီကျောင်းဆရာတွေကိုဒီဟိုကလာကပေးဖို့ကအဆပေါ့နော်ဒီနေမီဒီတက်ဘီလ်ဒင်းကြီးအဆောက်အဦတည်ဆောက်ဖို့နောက်အများကြီးငွေကြေးအနောက်ကနေတော့လိုက်ရပါတယ်တက္ကသိုလ်တည်ထောင်ဖို့ဆိုတာဆိုတော့ဒီလိုငွေကြေးမျိုးပေါ့နော်အော်လက်ထဲမှာရှိထားပြီလားလက်ထဲရှိတာကြောင့်ဒီတက္ကသိုလ်ထူထောင်မှုလုပ်တာလားအဲ့အနောက်ပိုင်းကငွေကြေးထောက်ပံ့မှုနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ငွေကြေးထောက်ပံ့မှုနဲ့ပြောရင်တော့ကျွန်တော်ကမြန်မာနိုင်ငံမှာအခုရှိနေတဲ့အောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်ကဒီလိုမျိုးတက္ကသိုလ်မျိုးဖြစ်လာဖို့ကျွန်တော်ကသူတို့ကိုအားသုံးကိုစိုက်ထောက်ပံ့စေလိုတယ်ဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်ကနေပြီးတော့ပေါ်ပေါက်လာမယ်လူငယ်ကျောင်းသားကျောင်းသူအောင်မြင်တဲ့သူတွေဒီလေဒီစီးပွားရေးလုပ်ငန်းနေမှာပဲပြန်ပြီးတော့ဝင်ပြီးတော့လုပ်တဲ့သူတွေလည်းဖြစ်လာမယ်နိုင်ငံရဲ့တာဝန်ယူနဲ့ထမ်းဆောင်တဲ့သူတွေလည်းဖြစ်လာမယ် NGO အပိုင်းပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီမှာဝင်ပြီးတော့လုပ်မဲ့သူတွေလည်းဖြစ်လာမယ်အဲ့တော့သူတို့တွေနဲ့လည်းပြန်ပြီးတော့ဒီအသိဉာဏ်ပညာရေးကိုထောက်ပံ့ပေးစေလို့ပေးစေချင်ပါတယ
်မြန်မာနိုင်ငံအတွက်ကိုဒီဟိုကလောက်လှုပ်ရှားချမ်းမဲ့ပညာသင်ကြားမဲ့လူငယ်တွေအတွက်မြန်မာနိုင်ငံရဲ့လူတွေကပဲထောက်ပံ့ဖို့ပေါ့နော်အ
ဲ့ဒါကိုပ
ါကြတာပေါ့
ဟုတ်ကဲ့
အခုတကယ်တက္ကသိုလ်မှာဆိုလို့ရှင်တက္ကသိုလ်တစ်ခုမှာ तू ကဘွဲ့ဒီဂရီပေးတာအဓိကအရေးကြီးပါတယ်ဆိုတော့ဒီဘွဲ့ဒီဂရီကိုအတိအမှတ်ပြုတာနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါမြန်မာနိုင်ငံအစိုးရမှာအခုကဒီတက္ကသိုလ်တွေဟိုပုဂ္ဂလိကတက္ကသိုလ်တွေအတွက်ဘာမှဥပဒေပြဋ္ဌာန်းထားတာမျိုးတွေမရှိသေးပါဘူးဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ accreditation ပေါ့နော
်တ
ကယ်တမ်းဒီလူတိုင်းကဘွဲ့ degree ရအောင်ပေးနိုင်တယ်ဆိုတာမျိုးဖြစ်အောင်ဟိုဘယ်လိုမျိုးလုပ်ဖို့အစီအစဉ်ရှိပါလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီ accreditation နဲ့ပတ်သက်ပြီးတော့ပေါ့နော်ဥပဒေတွေလည်းမရှိသေးပါဘူးပုဂ္ဂလိကတက္ကသိုလ်နဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေလည်းမရှိသေးပါဘူးအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီprivate education act ပေါ်မှာမူတည်ပြီးတော့လှုပ်ရှားရမှာညအားကြီးပဲရှိပါတယ်ဒါအဲ့မတိုင်ခင်မှာဒီမဲ့ကျွန်တော်တို့ကျွန်တော်ဘက်ကကျွန်တော်ဒီ American ပြည်ထောင်စုမှာလာပြီးတော့ကျွန်တော်ပညာသင်ခဲ့တာလဲကျွန်တော်6နှစ်သင်ကြားခဲ့ပါတယ်ပထမ6နှစ်မှာလဲ bachelor degree နဲ့နောက်ထပ်5နှစ်မှာလဲ PhD ပေါ့နော်အဲ့ဒီအကုန်လုံးမှာလဲကျွန်တော်ပညာသင်စုနဲ့ကျွန်တော်သင်ခဲ့ပါတယ်ဒီတိုင်းမဲ့ကျွန်တော်ညီငယ်ညီမငယ်တို့ကျွန်တော်ဒီလိုမျိုးတွေရစေချင်ပါတယ်ဒီလိုမျိုးဒီကျွန်တော်တက်ခဲ့တဲ့တက္ကသိုလ်မှာပေါ့နော်ဘက်ချလာဒီဂရီတက်ခဲ့တဲ့တက္ကသိုလ် Bard College at Simon's Rock လို့ခေါ်ပါတယ် Bard College ရဲ့အခွဲပါပဲအဲ့ဒီ college နေလဲကျွန်တော်မနေရပဲစကားပြောခဲ့ပါတယ်သူတို့တွေအနေနဲ့လဲကျွန်တော်လုပ်တဲ့ဟာတွေကိုအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီပါရမီတက္ကသိုလ်မှာနောက် Bard ရဲ့ requirements တွေပေါ့နော်ကိုသာဖြည့်နိုင်နေဆိုရင်ဒီကျောင်းသားတွေဒီ Bachelor degree လဲဘာကနေရတဲ့ဘက်ချလာရပါမယ်ကျွန်တော်တို့ပါရမီကနေပြီးတော့နောက်ဒီပညာရေးမူအရသတ်မှတ်ထားတဲ့ပုံစံနဲ့ဝင်တဲ့ပါရမီတက္ကသိုလ်ရဲ့ဘွဲ့ကိုလည်းသူတို့စုခုရရှိမှာဖြစ်ပါတယ
်ဒီတက္ကသိုလ်ပါရမီတက္ကသိုလ်လို့ဘယ်နေရာမှာဖွင့်မယ်လို့ရည်ရွယ်ထားပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့အနေနဲ့အခုရည်ရွယ်ထားတာကတော့ဒီပါရမီတက္ကသိုလ်ဒီအလှူရှင်တွေကနေပေါ့အများကြီးဇေယျနေကျွန်တော်တို့ကလည်းအလှူခံကောက်ပြီးတော့လည်းလုပ်ရမှာရှိသလိုနိုင်ငံတော်အစိုးရအပိုင်းကလည်းတက်နိုင်သလောက်ကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့တက္ကသိုလ်မျိုးလှုပ်ချင်တဲ့လူတွေကိုလည်းကူညီထောက်ပံ့ပေးပါလို့ကျွန်တော်ကတောင်းဆိုလိုပါတယ်။အဲ့တော့အဓိကအနေနဲ့ကတော့မြေပေါ့နော်။မြေကဧက50 100လောက်လိုတဲ့မြေကိုကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့အကြောင်းနေတက္ကသိုလ်တွေကိုချပေးဖို့ကျွန်တော်တောင်းဆိုလိုပါတယ်ခင်ဗျာ
။အခုလောလောဆယ်ကတက္ကသိုလ်မဖွင့်ခင်ပေါ့နော် institution အနေနဲ့သွားမယ်လို့စောစောကိုကျော်မုံထွန်းပြောပါတယ်။အဲ့တော့ဘယ်နေရာမှာသင်မလဲလူတွေသိအောင်ပေါ့နော
်။
ဒီမြန်မာနိုင်ငံသားတွေသိအောင်ဘယ်နေရာမှာများဒီတက္ကသိုလ်ဟိုတက္ကသိုလ်မတိုင်ခင်ဖွင့်ထားတဲ့ institute လေးဖွင့်မယ်။အဲ့ဒါလေးပြောပြပေးပါ
။ဒီ institute ကတော့ကျွန်တော်ဒီ January 2019မှာစပါပါမယ်။နေရာကတော့ကျွန်တော်တို့ဒီရွှေကုန်းပလာဇာရွှေကုန်းနိုင်တဲ့ကဘာကြီးဖျားလမ်းစုံတောင်းပေါ့နော်။ရွှေကုန်းပလာဇာ3လွှာမှာ ဖွင့်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ
်ဟုတ်ကဲ့
ចောင်းသားတွေကတော့မြန်မာတက္ကသိုလ်ကနေပြီးတော့ဘွဲရထားတဲ့ចောင်းသားတွေចောင်းသူတွေကိုအဓိကဥစားပေးပြီးတော့ကျွန်တော်တင် जा ပေးသွားမှာဖြစ်ပါတယ
်ဟုတ်ဆရာဘွဲရပြီးသားចောင်းသားကိုတခါ institute မှာသင်ပေးပြီးတော့မှတခြားနိုင်ငံရဲ့ချားမှာပညာသင်ဆက်ပြီးတော့လှမ်းရမယ်သဘောပေါ့နော
်။အော်ဒီကျောင်းသားတွေကျွန်တော်တို့ institute မှာတက်တဲ့ကျောင်းသားကျောင်းသူတွေကိုလည်းကျွန်တော် certificate ပေးပါမယ်။ဒီ certificate ကလည်း Bard College နဲ့ Barmy Institute နဲ့ပေါင်းပြီးတော့ပေးမယ် certificate ဖြစ်ပါတယ်။ဒီကျွန်တော်တို့ institute မှာဘွဲ့ရတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်တို့အနေနဲ့ဒီရန်ကုန်ပဲဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့company တွေNGO တွေမှာကျွန်တော်တို့က job တွေအနေနဲ့ပေါ့เนาะအလုပ်ခွင်အနေနဲ့လည်းပြန်ပြီးတော့ကူညီပြီးတော့placement တွေလုပ်ပေးသွားပါမယ်တချို့ bachelor ရတာပြီးတဲ့ចောင်းသားတွေဆိုတော့ဒီဟို US to UK တို့ Australia တို့မှာလည်း master degree တက်ချင်တဲ့ចောင်းသားចောင်းသူတွေလည်းရှိပါတယ်အဲ့တော့သူတို့တွေကိုလည်းကျွန်တော်တို့ဒီ Barmy Institute ကနေပြီးတော့ဒီလျှောက်တဲ့အခါမှာအကုန်လုံးကူညီပေးသွားဖို့ရည်ရွယ်ထားပါတယ
်ဟုတ်ဒါဆိုလို့ရှင် Barmy Institute ကနော်ရေထူကြချက်ကဆိုလို့ရှိရင်အခုလက်ရှိဖွင့်ထားတဲ့မြန်မာနိုင်ငံကတက္ကသိုလ်အနေနဲ့ရှင်လိုက်လို့ရှိရင်သူကလည်းတက္ကသိုလ်တစ်ခုအနေနဲ့ဖွင့်မယ်အခုတော့မဖွင့်သေးဘူးပေါ့နော်ဒီမဖွင့်ခင်မှာတက်မဲ့သူတွေကဆိုလို့ရှိရင်နိုင်ငံရဲ့ခြားကပညာရေးကိုမီးစမ်းချိနိုင်မဲ့သဘောပေါ့နော
်ဟုတ်ပါတယ်ခင်ဗ
ျဆိုတော့အဲ့လိုမျိုးသဘောဆိုလို့ရှိရင်ဟိုသင်ကြားမဲ့ဘာသာရပ်ပေါ့နော
်
ဘယ်ဘာသာရပ်တွေသင်ကြားမလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ကတော့ဓာတုဗေဒနဲ့ကျွန်တော် PhD ယူခဲ့တဲ့အတိုင်းကျွန်တော်ကတော့ဒီinstitute မှာသင်မဲ့တယ်မှာတော့ကျွန်တော်အနေနဲ့ science ကိုကျွန်တော်သင်ပေးသွားပါမယ်။နောက်တဲ့ဘာသာရဲ့၃ခုရှိပါသေးတယ်။တစ်ခုကတော့ global economics ပေါ့နော်။ဘောဂဗေဒနဲ့ပတ်သက်ပြီးတော့ဘာသာရဲ့တစ်ခုသင်ကြားပေးသွားပါမယ်။ဒုတိယတစ်ခုကတော့political science နဲ့နိုင်ငံရေးသိပ္ပံနဲ့ဟုတ်ကဲ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာသာတစ်ခုသင်ကြားပေးသွားပါမယ်။နောက်တတိယတစ်ခုကတော့humanities ပေါ့နော်ဝိဇာမှာဘွေးစားဘာသာရဲ့ဒီတရားနဲ့တခုကိုသင်ကြားပေးသွားမှာကျွန်တော်နဲ့ဆိုတော့အလုံး၄ဘာသာပေါ့
၄ဘာသာ
ဟုတ်ကဲ့
ဆရာဒီတက္ကသိုလ်တခုမှာ तू ကတကယ်တမ်းသူ့ကိုယုံကြည်တဲ့ board of trustee ဆိုတာရှိပါတယ
်ဆ
ရာဒီ trustee တွေထဲမှာပေါ့နော်အခုလူတွေများစိတ်ဝင်စားမဲ့လူပေါ့နော်ဘသူတွေများရထားပါပြီလဲဘသူကများတာဝန်ခံဖို့ရှိပါလဲ
ဟုတ်ကဲ့ခင်ဗျ board of trustees ကကျွန်တော်တို့တက္ကသိုလ်တခုမှာဆိုအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာboard တွေဒီကောင်းကောင်းရက်တည်နိုင်တဲ့ board တွေမရှိသေးပါဘူး company တွေမှာတော့ board of directors တွေကတော့ရှိပါတယ်ဒါပေမဲ့ NGO နဲ့ပတ်သက်ပြီးတော့ not for profit နဲ့ပတ်သက်ပြီးတော့ board ထောင်ပြီးပြီဆိုအဲ့ board အများစုကဒီ non functional အလုံးမလုပ်တဲ့ board တွေဖြစ်ပါတယ
်အဲ့တော့ company အတွက်ကဘယ်လိုမျိုးလူတွေများရွေးထားပါလဲ
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်က board ကိုမရွေးသေးပါဘူးဘာကြောင့်လဲဆိုရွေးရင် NA များလို့ပါ board ရွေးပြီးပြီဆိုရင်သူတို့ဒီ authority အပြည့်ရှိပါတယ်အဲ့တော့သူတို့ဒါရင်ကျွန်တော်တို့ရဲ့ဒီ liberal education ကိုဘာလို့တည်းမှာယုံကြည်မှုမရှိဘူးဆိုရင်နောက်ပိုင်းမှာတက္ကသိုလ်ကြီးကရိမ်းရိုင်နိုင်သွားတာပါဖြစ်ရိမ်းရိုင်နိုင်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ဒီ institute နဲ့စရပြီးတော့ institute တဲ့မှာဘသူတွေဒီကျွန်တော်တို့ရဲ့ mission နဲ့ vision တွေတဲ့မှာကိုက်ညီတယ်လဲဆိုတော့ကျွန်တော်အရင်ဆုံးစစ်စစ်ပြီးတော့ရွေးချယ်သွားဖို့ရည်ရွယ်ထားပါတယ
်ဆိုတော့ဒီတက္ကသိုလ်ကြီးပါရမီတက္ကသိုလ်ဖွင့်ဖို့အတွက်ကအားလုံးကအခုမှခဏဦးအစပြိုးတဲ့အဆင့်ပေါ့နော
်ဟုတ်ပါတယ်ဒ
ီလိုအစပြိုးတဲ့အဆင့်ဆိုတာတကယ်တမ်းတော့တာဝန်ကမသေးလှပါဘူးဒီလိုတာချိမတဲ့တာဝန်ကြီးကိုထမ်းပြီးတော့ပေါ့နော်မြန်မာနိုင်ငံကပညာရေးတိုးတက်အောင်လို့ရည်ရွယ်ချက်နဲ့လုပ်နေတဲ့ကိုကျော်မိုးထွန်းအခုလိုမျိုး VOE မှာလာရောက်ပြီးတော့ဖြည့်ဆို့ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်အပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်နေကြတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုနားဆင်ရပါမယ်။ဒါတွေမတိုင်ခင်တော့အခုအရင်ဆုံးမြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မှအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ Facebook ရဲ့ VOA မြန်မာစာမျက်နှာပေါ်ကသောရရှင်ရဲ့မှတ်ချက်တွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်မြမတိချစ်သောရရှင်တွေအတွက်လည်းမြစ်တာတေးလက်ဆောင်အဖြစ်နဲ့မြမသချင်းတွေတစ်ပုတ်ကိုထုတ်လွှင့်ဖြောပြေးပေးဦးမှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တို့ရဲ့စာကိုပထမဦးဆုံးဖော်ပြပေးသွားခြင်းပါတယ
်သတင်းတွေကိုနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ဒီပါရောက်နေတဲ့ကျမတို့လိုမြန်မာတွေအတွက် VOA ကအထူးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ကိုမမြင်ရမတွေ့ရမကြားရမသိရတဲ့အရာတွေအားလုံးကို VOA သတင်းကတဆင့်ကြားရမြင်ရတွေ့ရမလို့ပါဒါကြောင့်မို့အထူးကိုဝမ်းသာပီတိဖြစ်ရပါတယ်ရှင
်ဟုတ်ကဲ့ပါမန်နီလာမြင် VOA ကိုအခုလိုအမြဲတမ်းအားပေးရဆလို့အထူးကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ VOA ကနေပြီးတော့နေ့စဉ်ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်တနေ့ကို3ချိန်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ညနေ9နာရီတိုင်းမှာထုတ်လွှင့်ပေးနေပါတယ်24နာရီပတ်လုံးလဲပြန်ပြီးတော့ထုတ်လွှင့်အစီအစဉ်တွေကိုဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။နောက်ပြီးတော့ Democratic မြန်မာအသံ DVV ရုပ်သံလိုင်းမှာတော့ည10နာရီနဲ့နောက်တစ်နေ့မနက်9နာရီအချိန်ဒီမှာကျမတို့ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ Facebook စာမျက်နှာပေါ်မှာလဲကျမတို့ဒီ Radio အစီအစဉ်တွေကိုရောတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ကျမတို့ရဲ့သတင်းတွေကိုလဲအဲဒီ Facebook စာမျက်နှာပေါ်မှာပဲလွယ်လွယ်ကူကူဖတ်ရှုလို့ရပါတယ်နော်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။အပေါ်လင်းဆိုတဲ့သောရရှင် VOA Facebook စာမျက်နှာပေါ်မှာရေးလာတဲ့အမှတ်ချက်လေးတစ်ခုကိုလည်းဝေမျှပေးသွားခြင်းပါတယ်။ VOA အစီအစဉ်တွေအတွက်သူကကျေးဇူးတင်ပါတယ်လို့ဆိုလာတာပါ
။ VOA သတင်းဌာနဟာမြန်မာပြည်သူပြည်သားတွေအတွက်နိုင်ငံရေးအသိအမြင်နဲ့မြန်မာတို့ကဘာကြီးနဲ့ခေတ်နောက်မကျစေဖို့ရသမျိုးစုံစီစဉ်ပေးနေတဲ့အဝေးရောက်မျိုးချစ်မြန်မာပြည်ပဲဖြစ်ပါတယ်။ဝန်ထမ်းအားလုံးရဲ့ချိုးမိန်တဲ့အတန်နဲ့ခိုင်မာတိကျတဲ့သတင်းအမှန်တွေကိုထုတ်လွှင့်တာကြောင့်ညတိုင်းနားဆင်နေပါတယ်။ Facebook ပေါ်မှာလည်းVOA စာမျက်နှာကိုကြည့်ဖြစ်ပါတယ်။အေးတန်နာကျော်ကိုကြေးတန်နာဩလို့ခေါ်တတ်တဲ့ဥကျော်ဇန်တာကိုအထူးသတိရမိပါကြောင်းပါခင်ဗျာ
။ဟုတ်ကဲ့ပါ။ဥကျော်ဇန်တာကလည်းအထူးသတိရနေတယ်လို့ပြောပေးပါဆိုပြီးတော့တေချာမှားပါတယ်။ Facebook စာမျက်နှာပေါ်မှာ VOA နဲ့ပတ်သက်ပြီးအခုလိုမှတ်ချက်ရေးပေးလာတာကိုလည်းကျေးဇူးအထူးပါလို့ပြောချင်ပါတယ်။ပြည်ရဲ့သတင်းပတ်အတွင်းလူများစိတ်ဝင်စားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ VOA သောရရှင်နေမှတ်ချက်ရေးလာကြတာကိုလည်းအခုဆက်ပြီးတော့ပြောပြပေးကြပါလိမ့်ရှင်။ကျမတို့ VOA ကနေပြီးတော့ထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီမလေးရှားကိုအလုသမားဆေးလွတ်မှုခေတ္တရပ်ဆိုင်မယ်ဆိုတဲ့သတင်းပေါ်မှာသောရရှင်နေတော်တော်လေးကိုအုပ်ချုပ်ချုပ်နဲ့တုံ့ပြန်ရေးကြတာဖြစ်ပါတယ်။မလေးရှားနိုင်ငံကိုမြန်မာအလုသမားတွေဆေးလွတ်တာကိုဒီဇင်ဘာလ6ရက်နေ့ကစပြီးတော့ခေတ္တရပ်ဆိုင်မယ်လို့မြန်မာအစိုးရအလုသမားဝန်ကြီးဌာနကပြည်ပအလုအကံဝန်ဆောင်လုပ်ငန်းရှင်တွေကိုအသိပေးကြေညာသွားတာပါ။မလေးရှားနိုင်ငံမှာဖြစ်ပွားနေတဲ့မြန်မာနိုင်ငံကလူမျိုးရေးတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့သူတို့မကြေမနက်ဆန္ဒပြကြတာနဲ့ပတ်သက်ပြီးတော့အခုလိုမျိုးအလုသမားဆေးလွတ်မှုကိုမြန်မာနိုင်ငံကနေပြီးတော့ခေတ္တရပ်ဆိုင်ထားမယ်ဆိုပြီးတော့အစိုးရကကြေညာခဲ့တာဖြစ်ပါတယ်။ဒီကိစ္စကြောင့်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်လဲဆိုတာအခုတကယ်လက်တွေ့မသိရသေးခင်မှာတော့ကျွန်တော်တို့ Facebook ပေါ်ကသတင်းအောက်မှာပဲတော်တော်လေးကိုရိုက်ခတ်မှုများသွားခဲ့ပါတယ်နော်။သတို့ရှင်တယောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတာကတော့
မလေးရှားမှာအလုပ်လုပ်ခွင့်ခေတ္တရာကြီးရပ်ဆိုင်ထားတာမမှားပါဘူး။ဒါပေမဲ့လက်ရှိအစိုးရကနေထိုက်တဲ့နဲ့လုံအားကရရှိရေးနဲ့အလုပ်ကင်အခွင့်အလမ်းရရှိရေးကိုပါတဘာတည်းဆောင်ရွက်ပေးပါ
ဒီမှာဒီတော်ရရှင်ကမလေးရှားအလုံးလောက်ကင်ွေခစ်တာယာယီရက်ဆိုင်ထားတယ်လို့သူရဲ့မျက်ချက်မှာပြောထားပါတယ်ဟုတ်ကဲ့ပါတကယ်တမ်းကျတော့မလေးရှားအလုံးလောက်ကင်ွေကိုခစ်တာယာယီရက်ဆိုင်ထားတာမဟုတ်ဘဲနဲ့အခုမလေးရှားကိုနောက်ထပ်ဆေလွတ်မဲ့ဒီနှစ်ဖက်အစိုးရသဘောတူညီမှုနဲ့ဆေလွတ်ဖို့ကိစ္စကိုခစ်တာယာယီရက်ဆိုင်ထားတာဖြစ်ပါတယ်မလေးရှားမှာရောက်နေတဲ့အလုံးသမားတွေအတွက်ကိုခစ်တာအလုံးလောက်ကင်ွေရက်ဆိုင်တာမဟုတ်ပါဘူးရှင်ဒီကိစ္စရှင်းဖို့လိုပါတယ်နော်ဒီမှာတော်ရရှင်ရဲမာနီကတော့ဒီတစ်ခါတော့အစိုးရကိုချီးကျူးပါတယ်တဲ့တားသင့်တားအပ်တာကိုပိတ်ပင်လိုက်တဲ့အတွက်ပါဆိုပြီးတော့ရေးလာပါတယ်တော်ရရှင်အောင်စင်မိုးကတော့
အပီးတိုင်းလုံးဝကိုရက်ဆိုင်သင့်ပါတယ်ဘာသာရေးနဲ့ပတ်သက်ပြီးတော့အခုလိုမျိုးမကြာခဏဖြစ်နေတာတွေကလုံးဝစိုးရင်စရာပါနောက်ထပ်မလေးတက်လာမဲ့သူတွေကိုကိုကြီးမစားလို့မဟုတ်ပါဘူးအခုလိုမျိုးမလေးရှားခေါင်းဆောင်ကိုယ်တိုင်အပြင်းထန်ဆန္ဒဖော်ထုတ်နေတာကမလေးမှာရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်လုံးဝလုံခြုံမှုမရှိတော့သလိုဘာအာမခံချက်မှလည်းမရှိပါဘူးအခုဆိုလို့ရှိရင်မြန်မာတန်ယုံကလည်းကြီးညာချက်ထုတ်ပြန်ပါတယ်။ခုမဖြစ်သေးပေမဲ့မလေးမှာရှိတဲ့သူတွေအားလုံးအဆအဆအယားအယားကြီးလန့်စွာစားနေရပါတယ်။မြန်မာနိုင်ငံသားတွေကိုနောက်ထပ်မလာစေချင်တော့ဘူး။စီးပွားရေးကုကြီးမစားလို့မဟုတ်ပါဘူး။ဒီမှာကမလေးနိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ဒီလိုမျိုးဆန္ဒပြကန့်ကွက်နေတာတကယ်ဖြစ်လာလို့ရှိရင်မြန်မာနိုင်ငံသားတွေအတွက်အားကိုးစရာဆိုလို့ကိုယ်တိုင်ပဲရှိပါတယ
်။ဟုတ်ကဲ့။သောရရှင်အောင်စင်မိုးကအပိတိုင်လုံးဝရက်ဆိုင်သင့်ပါတယ်လို့ပြောလာလို့တကယ်တမ်းကျတော့အဲ့ဒီမှာအလုတ်လုတ်တဲ့အလုတ်သမားတွေအနေနဲ့ကရောသူတို့မြန်မာနိုင်ငံမှာအလုတ်ကန်ရှာဖွေရတာခက်ခဲလို့သူတို့စားဝတ်နေရေးကြောင့်ဒီမလေးရှားနိုင်ငံတို့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအလုတ်လုတ်ကန်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့သူတို့ကိုယ်ပိုင်ရဲ့သဘောထားဆုံးဖြတ်ချက်ကရောဘလို့ရှိသလဲဆိုတာစဉ်းစားမိပါတယ်နော်။သူတို့ကိုယ်တိုင်ကရောတကယ်ပြန်လာခြင်းလားဒါမှမဟုတ်လေဟိုမှာပဲအဆင်ပြေသလိုဆက်ပြီးတော့အလုတ်လုတ်နေမလားဆိုတာကတော့ကာယကံရှင်ကိုယ်တိုင်ဆုံးဖြတ်မှဖြစ်မယ်ထင်ပါတယ်။တော်ရရှင်တီဟာမင်းကတော့
ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကရခိုင်ပြဿနာမကြခင်ရှင်းသွားပေးမယ်လို့ကြိပေးနေတဲ့အချိန်မှာမြန်မာလူသားတွေရဲ့အလုံးနဲ့မသက်ဆိုင်ဘူးလို့တိုက်တွန်းကြပါတယ်။ဒီပြဿနာနဲ့နိုင်ငံပေါင်းများစွာကဆန္ဒထုတ်ဖော်နေတာကိုတွေ့ရတယ်လို့မကြခင်မှာပဲပြဿနာတွေဖြေရှင်းသွားနိုင်မယ်လို့မျှော်လင့်ပါတယ
်။ဟုတ်ကဲ့ဒီတော့ရှင်တီဟာမြင့်ရေးထားတဲ့အထဲမှာဆိုရင်ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကရခိုင်ပြဿနာကိုမကြခင်ရှင်းသွားပေးမယ်လို့ကြိပေးတဲ့အတွက်ကြောင့်မလို့မြန်မာလူသားတွေဘက်ကလည်းဒီကိစ္စကိုဖြေရှင်းသွားနိုင်မယ့်အချိန်ကိုအလုံးစောင့်စားနေကြဖို့ဆိုပြီးဒီတော်ရရှင်ရေးထားတာပါတကယ်တမ်းကျတော့ Mr. Kofi Annan ကရခိုင်ပြည်ထောင်စုကိုရှင်းသွားပေးမယ်လို့တော့ကတိပေးသွားတာမဟုတ်ပါဘူးသူကရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့အများကဝိုင်းပြောနေကြတာတွေကိုဒီပြည်ထောင်စုနဲ့ပတ်သက်ပြီးတော့တေးသေးချာချာလေးလာစစ်ဆေးမှုတွေမလုပ်သေးဘဲနဲ့အခုလိုမျိုးဆွတ်ဆွဲပြောဆိုတာတွေမလုပ်ကြဖို့အတွက်ပဲ Mr. Kofi Annan ပြောသွားတာဖြစ်ပါတယ်ရှင်ဒီမှာအိန္ဒိယနိုင်ငံတွေကိုတွားပြီးတော့အလုံးလုံးနေကြရတဲ့မြန်မာအလုံးသမားတွေဘလို့နှိမ့်နှောင်မှုတွေနဲ့ကြုံနေရလဲဆိုတာနဲ့ပတ်သက်ပြီးတော့ဘာကြီးမှုံဆိုတဲ့သောရစင်တယောက်ကတော့မလေးရှားအစိုးရကိုအခုလိုရေးလာပါတယ်
။မြန်မာအလုံးသမားတွေကိုမလေးအစိုးရကဘယ်တော့မှအကာအကွယ်ပေးမှုဆိုတာမရှိတာအမှန်ပါပဲ။မြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အလုံးလုံးနေကြတဲ့သူတွေလဲလွတ်လပ်မှုဆိုတာမရှိပါဘူး။မလေးကတရားဝင်အလုံးသမားတွေဟာ passport ကင်ခွင့်မရပါဘူး။တထေးတွေကတင်းထားပါတယ်လမ်းသွားလို့ရဲနဲ့တွေ့တဲ့အခါမှာ passport made to permit card special card ထုတ်ပြတာတော့အနည်းဆုံးမလေးငွေ50တော့ပေးရတာပါပဲမလေးဆိုရရဲ့မြန်မာလူသားတွေအတွက်အကာအကွယ်ကဘယ်တော့မှမရှိဘူးဆိုတာပါအခုလိုအချိန်မှာတော့အကြောင်းရှိလို့အပြင်ထွက်ဖို့တော့တော်တော်လေးခက်ခဲပါတယ်မြန်မာလူသားတွေမလေးကိုအလုတ်လာလောက်ကြတာနှစ်ဦးနှစ်ဖက်အကျိုးရှိတာအမှန်ပါအခုဆိုအလုတ်လုတ်ခွင့် permit ကလည်းအရင်ကတည်းကပိုးပြီးတော့ဈေးကြီးလာပါတယ်ကျွန်တော်တို့ကတော့ကိုယ်နိုင်ငံမှာအလုတ်ကန်ရှိရင်ပြင်ချင်တာအမှန်ပါပဲမလေးရောက်မြန်မာတွေအတွက်တော့လုံခြုံမှုကအရင်ကတည်းကပိုးဆိုးတယ်လို့ပြောကြမှာလေဗျာ
ဟုတ်ကဲ့ပါဒီတော့ရရှင်ပြောသလိုပဲကိုယ်နိုင်ငံမှာအလုတ်ကန်ရှိရင်တော့ဒီနိုင်ငံရခြားဒေသတွေကိုတွားရောက်ပြီးအလုပ်လုပ်ကင်နေရတဲ့လက်လုပ်လန်းစားအလုပ်သမားတွေအနေနဲ့တော့နေရက်ကိုပြင်ပြီးအလုပ်လုပ်ချင်တာအမှန်ပဲလို့ပြောထားပါတယ်နော်မလေးရှားရောက်မြန်မာတွေအတွက်ကလည်းလုံခြုံမှုကအရင်ထက်ပိုဆိုးလာတဲ့အတွက်ကြောင့်မလို့သူတို့တော်တော်လေးအနေကျက်နေရပြီဆိုတာကတော့အမှန်ပါတယ်ရှင်ဒီမှာညာရစာတွတ်ပြီဆိုပြီး Facebook အကောင့်ပိုင်ရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုလည်းနားဆင်ကြည့်ပါအောင်နော
်ခင်ဗျားတို့ကသာလှုပ်လက်စားလူတွေကိုလှုပ်ဖို့ပြောနေတာမနေ့တနေ့ကမှရောက်လာတဲ့လူတွေဆိုရင်ဒီမှာသတင်းတွေထွက်နေတာပါမစ်ကတ်မပြီးဘူးဆိုလို့အခုရောက်အခုပြောင်းတော့မလို့ဖြစ်နေတယ်ဗျကုန်ထားတဲ့ငွေက30နဲ့ချီပြီးတော့ကုန်ထားကြတာရှိလို့ကုန်တဲ့သူတွေမဟုတ်ဘူးမရှိဘဲနဲ့သူများစီကအတိုးပေးချင်းငှားပြီးတော့ကုန်နေကြရတာမအေးချမ်းသေးတဲ့အနေထားမှာတေချာရည်ရမှုမရှိဘဲနဲ့မပို့ကြပါနဲ့ဗျာတောင်းပန်ပါတယ်လာဖို့အလုတ်လက်ဆရှိနေတဲ့ညီကူတွေလည်းမလာကြပါနဲ့ကိုချင်းစာလို့ပြောတာပါကျွန်တော်ကလက်ရှိမလေးမှာအလုတ်လုပ်နေတာပါကိုယ်တိုင်သွားမေးထားတာမဟုတ်ပေမဲ့လို့ကြားရတဲ့သတင်းတွေကအမျိုးကိုစုံလို့ဗျမကောင်းတဲ့သတင်းတွေကများပါတယ်မလာကြပါနဲ့နော
်လောလောဆယ်အခြေအနေမကောင်းလို့မလာကြပါနဲ့ဆိုလို့ဒီတော့ရစီပြောသလိုပဲပတ်စံနေချင်းကတိမ်ပေါင်းများစွာအကုန်ကြခံပြီးတော့မလေးရှားကိုလာဖို့လုပ်နေတဲ့လာရောမဲ့ဆဲဆဲလူတွေလည်းဒီကိစ္စတွေကိုကြားပြီးတော့တော်တော်လေးလည်းထိတ်လန့်နေလောက်ပြီးထင်ပါတယ်ရှင်။တော်ရရှင်ထွန်းထွန်းကတော့ ဒီလိုပြဿနာတွေဖြေရှင်းတဲ့အခါမှာပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေကိုလည်းထည့်ပြီးတော့စဉ်းစားသင့်ပါတယ်ဆိုပြီးအခုလိုရေးလာပါတယ
်ပြဿနာတိုင်းကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှာလို့ရတယ်ဆိုတာကိုမလေးရမွတ်စလင်အတိုင်းဝိုင်းကိုရောရခိုင်မှာရောက်နေတဲ့စစ်ကြောင်းမှုတွေကိုပါပန်ကြားလိုပါတယ်ရဲစခန်းတွေကိုတိုက်ခိုက်လက်နဲ့ယူခဲ့တဲ့ခုခံနေတဲ့တောင်းချမ်းသူတို့ကိုနေနေနေရင်းအပြစ်မဲ့ပြည်သူပြည်သားမွတ်စလင်များကိုထိခိုက်မှုကင်းအောင်ဆောင်ရွက်စီစဉ်ပါတယ်ကြားနေရမြင်နေရတဲ့အခြေအနေအရဘာသာမတူလူမျိုးကွဲတွေပေါ်ဆက်ဆံပုံကလက်ဆောင်ထက်နေပါတယ်ရန်ကုန်မှာလိုင်းကားစပယ်ယာတွေမိမှုနေတာကိုတော့မဖြေရှင်းနိုင်သေးတာလုံခြုံရေးဆိုတာနေရာတိုင်းမှာဘယ်လိုလုပ်ပေးနိုင်မှာလဲရှိတဲ့ရဲတွေကလည်းမတိမ်မှုနောက်လိုက်နေရတာမလောက်နိုင်ပါဘူးထမင်းချွတ်ပြီးပေါ်ဝါမလုပ်ကြပါနဲ့အချိန်ရှိပါသေးတယ်
ဟုတ်ကဲ့ပါဒီတော့ရှင်ပြောထားတာကတော့ရန်ကုန်မြို့မှာလိုင်းကားမောင်းသူတွေနဲ့ရင်နှောက်လိုက်တွေတခါတလေအကြမ်းဖက်မှုပါဝင်ပြီးတော့ရန်ကားနေတယ်ဆိုတဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ဒီကိစ္စတွေကိုနိုင်အောင်အရင်ကင်တွေပါလို့ဆိုလာတာဖြစ်ပါတယ်ရှင်ဒီလိုမျိုးရန်ကုန်မြို့တွေမှာလိုင်းကားနဲ့သူတို့အဖွဲ့တွေတောင်းချမ်းနေပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VA မြန်မာပိုင်းကနေအပတ်စဉ်ထုတ်လွှင့်ပေးနေကြစနေညတိုက်ရိုက်လေလံအစီအစဉ်မှာမနေ့ကပဲဆွေးနွေးသွားပါရနော်နားမထောင်လိုက်ရတဲ့တော်ရရှင်တွေဒီအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြနေဆိုရင်တော့ကျွန်တော်တို့ VA မြန်မာပိုင်းရဲ့ website မြန်မာပေါ်မှာသွားပြီးတော့နားဆင်နိုင်ပါတယ်ဒါမှမဟုတ်လည်း Facebook ပေါ်က VA မြန်မာစာမျက်နှာပေါ်ကနေပြီးတော့အလွယ်တကူနားဆင်နိုင်ပါတယ်ရှင်ဒီလိုမျိုးမလေးရှားကိုအလုတ်သမားတွေပို့ဖို့ယာယီရက်ဆိုင်ထားတယ်ဆိုလို့ဒါနဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်တော်ရရှင်တစ်ယောက်ကတော့
ကိုနိုင်ငံကရတဲ့အလုတ်ကိုက်အခွင့်အရေးဝေစုကိုဒီပြည်နိုင်ငံကယူသွားတာပဲအဖက်တင်ပါလိမ့်မယ်ပြန်လာတဲ့သူတွေကြောင့်အလုတ်လက်မဲ့ဥယေတိုးပြီးတိုင်းပြည်ဒီထက်ဆင်းရဲတွေနှက်ဖို့ရှိနေပါတယ်နိုင်ငံသားဝင်ငွေဘလောက်ထိဆုံးရှုံးသွားမလဲဆိုတာတွက်ကြည့်ကြပါဦးကိုနိုင်ငံကချမ်းသာနေတာမဟုတ်ပါဘူးဒီကလူတွေတောင်အလုတ်ကိုက်ပြည်စုံအောင်မလုပ်ပေးနိုင်သေးပါဘူ
းမလေးရှားကိုမြန်မာအလုတ်သမားတွေမသွားရင်လည်းအဲ့မြန်မာအလုတ်သမားတွေရမယ့်အလုတ်နေရာတွေကိုတခြားနိုင်ငံကလာတဲ့အလုတ်သမားတွေယူသွားမှာမလို့ကိုယ့်နိုင်ငံအတွက်အခြေအကျေဆုံးရှုံးမှုတွေဖြစ်ပေါ်ပါစေလိမ့်မယ်ဆိုပြီးဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုဆက်ပြီးတော့မြန်မာတိချစ်တော်ရရှင်တွေအတွက်အေးတင်ချိုဆွေရဲ့သတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့အေးတင်ချိုးဆွေတည်ဆူထားတဲ့တခြင်းလေးကို VOA တချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်。The beat it twa kwa bigade minga nga twa
ချိုးဆွေတည်ဆူထားတဲ့အမြင်နဲ့ရှိမဲ့ချစ်သူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရောက်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
မဧတနာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းရေဒီယိုအစီအစဉ်မှာလည်းပြန်လည်ထုတ်လွှင့်ပေးပါရရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့အစိုးရရဲ့ကားတင်သွင်းခွင့် policy သေးပြည်သူနဲ့တိုင်းပြည်စီးပွားရေးကိုကောင်းကျိုးပေးစေမှာလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်
ဒီကနေ့မှာ30နှစ်ကပြည်ထောင်စုဝန်ကြီးဒေါက်တာသန်းမြင့်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့မော်တော်ယာဉ်တင်သွင်းခြင်းနဲ့သက်ဆိုင်သောလုပ်ငန်းများကြီးကြပ်ရေးကော်မတီဟာ2018ခုနှစ်ပြည်ပကနေမော်တော်ယာဉ်တင်သွင်းရမှာထုတ်လုပ်တဲ့ခုနှစ်သတ်မှတ်ချက်နဲ့ဆိုင်တဲ့အမိန့်ကြေညာစာတရက်ထုတ်ပြန်လိုက်ပါတယ်။အဆိုရသေးရဲ့ပထမဦးဆုံးသောကားတင်သွင်းဆိုင်ရာ policy လို့ပြောရမယ်။အဲ့ဒီသတ်မှတ်ချက်တွေအရလာမယ့်နှစ်ကားစီးပွဲအခြေအနေဘယ်လိုဖြစ်လာမလဲ။အဲ့ဒီအခြေအနေဟာပြည်သူလူထုနဲ့တိုင်းပြည်စီးပွားရေးကိုအကျိုးပြုမပြုမပြောနိုင်သေးပေမဲ့တပတ်ဆယ်လောက်အတွင်းပြည်တွင်းမှာကားစီးတွေတစ်စီးကျပ်သိန်း30ကျော်မြင့်တက်သွားခဲ့ပါပြီ။ဒါအပြင်ကုမ္ပဏီတွေကလည်းကားတင်သွင်းခွင့် policy မပြောင်းခင်လာမယ့်ဒီဇင်ဘာ23ရက်မတိုင်ခင်ဂျပန်တပတ်ရစ်ကားအများအပြားတင်သွင်းထားကြဖို့ကြိုးစားနေတဲ့အတွက်ဒေါ်လာဈေးကလည်းမကြုံဘူးလို့အောင်သမိုင်းတစ်လျှောက်အမြင့်ဆုံးနှုန်းထားအဖြစ်ဒေါ်လာကျပ်ငွေ1380ကျော်ကိုရောက်သွားခဲ့ပါပြီ။အစိုးရရဲ့ကားတင်သွင်းခွင့် policy ဘာမှနေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိဆိုရသည့်ချမှတ်လိုက်တဲ့ပြည်ပကနေကားတင်သွင်းခွင့် policy ဟာအသစ်တော်မဟုတ်ပါဘူး။အရင်အစိုးရဟောင်းကချမှတ်ခဲ့တဲ့ policy ကိုပဲနည်းနည်းပြန်မွမ်းမံလိုက်တာပါ။အရင်သမရဦးသိန်းစိန်အစိုးရတက်လာတဲ့2011ခုနှစ်မတိုင်ခင်တုန်းကဆိုရင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူစီးကားအများစုဟာအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေလောက်ပဲဖြစ်ပြီးဈေးနှုန်းကလည်းဘယ်နိုင်ငံနဲ့မှမတူအောင်ခေါင်းခိုက်နေတဲ့အခြေအနေမျိုးဖြစ်ပါတယ်။အဲ့ဒီလိုဖြစ်အောင်အရင်ဆက်အာဏာရှင်တွေကဖန်တီးထားတာပါဦးသိန်းစိတ်အစိုးရအဖွဲ့တက်လာတော့အဲ့ဒီအခြေအနေကိုဖြေလျှော့နိုင်အောင်ကားဟောင်းအပ်တပည့်ရကားတစီတင်သွင်းခွင့်ပါမစ်တစ်စောင်းထုတ်ပေးတဲ့စလစ်ကတ်စနစ်ကျင့်သုံးခဲ့တယ်လို့တာမန်ပြည်သူတွေအနေနဲ့လူတစ်ယောက်ကားတစီစီတင်သွင်းခွင့်ပေးတဲ့စနစ်ကျင့်သုံးခဲ့ပါတယ်အဲ့ဒီစနစ်မှာအမှားယွင်းတွေအများကြီးရှိခဲ့ပါတယ်စလစ်ကတ်ကိုသုံးတဲ့စနစ်ကြောင့်ဆရာနာရှင်ခက်ကအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေတန်ရီကျိုးဆက်ယုံကိုရောက်သွားခဲ့ပေမဲ့အစားထိုးသွင်းလာတဲ့ကားတွေကလည်းတပတ်ရစ်တွေပဲမို့တိတ်အဆင်ပြေလာတာတော့မဟုတ်ပါဘူးပြည်သူတွေကိုလူတယောက်ကားတစ်စီးစီတင်သွင်းခွင့်ပြုတယ်ဆိုပေမဲ့ပြည်သူတွေထဲမှာပဲဘယ်သူတဦးတယောက်ကားမှကိုယ့်ဘာသာကိုပြည်ပကနေကားတင်သွင်းတတ်တာမျိုးမဟုတ်ပါဘူးပွဲစားကုမ္ပဏီတွေကိုအာကိုပြီးတင်သွင်းရတဲ့အခြေအနေမျိုးပဲဖြစ်ပေါ်ခဲ့တာပါပိုဆိုးတာကဘဲခိုင်းညာခိုင်းမခွဲပဲတင်သွင်းခွင့်ပြုထားတာမို့သွင်းလာတဲ့ဂျပန်တပတ်ရစ်ကားအများစုဟာမြန်မာနိုင်ငံရဲ့လက်ရာကတ်မောင်းလမ်းစနစ်နဲ့မကိုက်ညီတဲ့ညာခိုင်းကားတွေကြီးဖြစ်နေတာပါမှတ်တမ်းတွေအရလမ်းစနစ်နဲ့မကိုက်တဲ့ညာခိုင်းကားတွေကြောင့်ရင်းတိုက်မှုတွေအများကြီးဖြစ်တာလူအများပြားတေချေဒဏ်ရာရတာတွေလည်းရှိခဲ့ပါတယ
်နောက်ပြဿနာတစ်ခုကအခွန်အခကောက်ခံမှုစနစ်ပါအခွန်အခကောက်ခံမှုစနစ်ကြောင့်အခွန်နဲ့ရင်မှတ်ပုံရေးသက်သာတဲ့အင်ဂျင်ပါဝါ 1350 cc ရောက်ကားတွေပဲစုပြုံသွင်းလာကြပြီးရန်ကုန်လိုနေရာမျိုးမှာပဲကားတွေစုပုံနေတာပါ။နေဒီမှာသုံးသင့်တဲ့ပစ်ကပ်လိုကားမျိုးကဈေးကြီးတော့တင်သွင်းသူနည်းသလိုနေဒီမှာကားရှားပါတဲ့ပြဿနာနဲ့အသုံးတက်ပြီးဈေးသက်သာတဲ့တရားမဝင်လိုင်စင်မဲ့ကားတွေသုံးနေတဲ့ပြဿနာကိုလည်းဒီနေ့ချိန်ထိကြုံနေရတာဖြစ်ပါတယ်။တကယ်တကယ်ဖြစ်တင်တာကအစိုးရဟာတင်သွင်းတဲ့ကားမှန်သမျှမြန်မာနိုင်ငံလမ်းစနစ်နဲ့ကိုက်ညီတဲ့ရင်အန်ရရော့နေစီမဲ့ဘေကိုင်းကားမျိုးတွေပဲသွင်းခွင့်ပြုသင့်ပါတယ်အထူးသဖြင့်ဘတ်ကားတွေကုန်တင်ကားတွေဖြစ်ပါတယ်အကြောင်းကတော့မြန်မာနိုင်ငံကလမ်းအများစုဟာနှစ်လမ်းသွားလောက်ပဲကျယ်ပြီးကားတွေကျော်တက်တဲ့အခါတစ်ဖက်ယင်ကျော်ထဲဝင်ပြီးမှကျော်တက်လို့ရပါတယ်ဒီအခါညာကိုင်းကားကကားမောင်းသူတွေဟာမျက်နှာချင်းဆိုင်ယင်ကျော်ကနေကားတွေဆန်ကယ်တွေလာနေတာမြင်ရလိမ့်မရှိပါဘူးဒ
ဒီလိုနီးနဲ့မင်းချင်းဆိုင်ရင်တိုက်မှုတွေမကြာခဏဖြစ်ပွားနှစ်ဆင်ပြည်သူအများပြားသေဆုံးဒဏ်ရာရနေကြလို့ပါပဲ။တခြားတဲ့ဘတ်စကားတွေသာရင်မတော်တဆမှုဖြစ်ရင်လူသေဆုံးမှုပိုများတာအားလုံးအသိပါပဲ။ဒါကြောင့်မြန်မာနိုင်ငံအတွင်းကားတင်သွင်းတာဖြစ်စေထုတ်လုပ်ခွင့်ပြုတာဖြစ်စေဘယ်ကိန်းကားတွေဖြစ်သတ်မှတ်ဖို့မလွဲမသွေလိုအပ်နေတာဖြစ်ပါတယ်။နောက်တစ်ခုကဘယ်နိုင်ငံမှမရှိတ ောင်မလုံးပေးတဲ့အနေနဲ့အသုံးပြုခဲ့တဲ့စနစ်ပါစနစ်ကကားတွေပိုင်ရှင်တွေကိုတာမန်ပြည်သူတွေတင်သွင်းခွင့်မရတဲ့ Model 2ပိုနိုင်တဲ့ကားတွေတင်သွင်းခွင့်ပေးတာအခွန်ကိုရောက်ောက်တာတွေကြောင့်နောက်ပိုင်းအဲ့ဒီစနစ်ဟာအခွင့်အတူတစ်ခုလိုဖြစ်လာပါတော့တယ်ဒီလိုနည်းနဲ့ဖြတ်သိမ်းမဲ့တန်ရေကြိုဆက်ယုံပို့မဲ့ရင်းအိုရင်ဟောင်းတွေရဲ့ပေါက်ဈေးတနည်းအားဖြင့်စလစ်ဈေးဟာအဲ့ဒီကားတွေနည်းလာလေလေဈေးတွေမြင့်တက်လာလေဖြစ်စေပါတယ်အခုနောက်ဆုံး2019ခုနှစ်အတွက်ကားတင်သွင်းခွင့် Model 2တတ်မှတ်ချက်ထွက်လာပြီးတဲ့နောက်စလစ်တစ်စောင်ကြက်ငွေ320နီးပါးဖြစ်လာပါတယ်။သဘောကတော့တတ်မှတ်ချက်တစ်အရ2011ခုနှစ်ကနေ2014ခုနှစ်ကြားဂျပန်တပတ်ရစ်ကားဝယ်ကျင်သူတွေအနေနဲ့ကားဘိုးတင်သွင်းစရိတ်အခွန်ကမှတ်ပုံတင်ဘာတစ်ခုမှမပါပဲအရင်ဦးဆုံးကြက်သိန်း120ကုန်ကြရမယ်သဘောဖြစ်နေလို့ပါပဲ။ဒါကြောင့်လဲတချို့ရင်ပိုင်ရှင်တွေဆိုကို့ကားကိုနီးပေါင်းစုံနဲ့ဖြတ်စည်းအရေးကြိုးဖို့သွားအပ်စလစ်တစောင်ရဖို့စ조사နေတာမျိုးတွေကလည်းဘယ်နိုင်ငံမှမှတွေ့နိုင်မှာမဟုတ်တဲ့ထူးဆန်းအံ့ဩဖွယ်တွေပါပဲတကယ်တော့ဘယ်ကားကိုဖြတ်သိမ်းတဲ့ဆိုတာအစိုးရကသတ်မှတ်ပေးဖို့မလိုပါဘူးနိုင်ငံတကာမှလို့လမ်းပေါ်တက်ပြီးမောင်းနှင်ဖို့သတ်မှတ်စံချိန်စံညွှန်းနဲ့မကိုက်ညီရင်အဲ့ဒီကားမျိုးကို license တက်တန်းတိုးမပေးဖို့ပါပဲသတ်မှတ်ချက်နဲ့ကိုက်ညီပြီးမောင်းနှင်နိုင်တဲ့ကားဆိုရင်ပိုင်ရှင်ကသူ့ပါသူနှစ်ပေါင်းဘလောက်3အသုံးပြုခွင့်ပေးတာမျိုးဖြစ်တင်ပါတယ်
။နောက်ပြဿနာတစ်ခုကလက်ရှိအစိုးရရဲ့ကားတင်သွင်းမှုအပေါ်ကောက်ခံတဲ့အခွန်နဲ့အခြားနိုင်ငံမှာမရှိတဲ့ယင်မှတ်ပုံနေကြီးကောက်ခံမှုပမာဏများပြားနေတာပါ။ဒါကြောင့်လဲလက်ရှိဂျပန်နိုင်ငံမှာဒေါ်လာ3000ကျော်လောက်ဈေးနှုန်းရှိတဲ့တပတ်ရစ် Honda Fit အမျိုးအစားကားဟာရန်ကုန်မှာဒေါ်လာ1000ကျော်အထိဈေးပေါက်နေတာဖြစ်ပါတယ်။ဒီအကောက်ခွန်နှုန်းဒီမှတ်ပုံနေနှုန်းထားအတိုင်းသာဆက်ကောက်ရင်လာမယ့်နှစ်ကားပေါက်ဈေးဒီထက်အများကြီးမြင့်တက်နေမှာဖြစ်ပြီးလူလတ်တန်းစားတွေကားဝယ်မစည်းနိုင်နေမျိုးတွေမှာလည်းကားရှားပါဆိုတဲ့အခြေအနေမျိုးဆက်ရောက်သွားပါလိမ့်မယ်။တချို့ပြည်နယ်တွေမှာလိုင်စင်မဲ့ကားပြဿနာထပ်ပြီးတက်ပါဦးမယ်။အားလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိအစိုးရအဖွဲ့ရဲ့ကားတင်သွင်းခွင့်စည်းကမ်းသတ်မှတ်ချက်အသစ်ဟာပြည်သူနဲ့တိုင်းပြည်စီးပွားရေးကိုကောင်းကျိုးပြုဖို့မမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။မကင်ပြူထွေးနဲ့ကိုငိမ့်ချင်းတို့တင်ပြထားပါတယ်ရှင
်။ဂျပန်နိုင်ငံမှာနှစ်သစ်ကိုကျူးကျော်တဲ့အနေနဲ့အယုတ်ဆိုင်တစ်ခုကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ပုံနဲ့တစ်သားရိုက်တန်တွေပြုလုပ်နေပါတယ်။ဒီတစ်သားရိုက်တံတွေဟာဂျပန်လိုဟာဂိုအီတာရိုက်တံလို့ခေါ်ပြီးတော့ဂျပန်အိမ်တွေမှာကန်ကောင်းစေတဲ့အစားအဖြစ်ထားကြတာပါအများဖြစ်ဆိုရင်တော့တနစ်တာအတွင်းရေပန်းစားတဲ့လူပုတ်ကိုယ်တွေရဲ့မျက်နှာပုံစံတွေနဲ့ထုတ်လုပ်တတ်ကြပါတယ်ဒီနှစ်မှာတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အပြင်တိုကျိုအုပ်ချုပ်ရေးမှူးယူရီကိုခွိုင်ခိန်းနဲ့ Nintendo Game Company ဥက္ကဋ္ဌတာဆူအိုကီမီရှိမာပုံကိုလည်းပိုကီမွန်ဘောလုံးလေးတွေနဲ့အတူတွဲပြီးတော့ထုတ်လုပ်ထားတာတွေ့ရမှာပါဒီတစ်သားရုပ်တံလေးဟာပင်ပောင်ရိုက်တဲ့ဘတ်တန်နဲ့တူပြီးတော့ပင်ပောင်ရိုက်သလိုကစားရတဲ့အပြင်ကစားရတဲ့အလုံးလေးတွေကိုလည်းဖဲချိုလေးပတ်ထားပါဗျ။ဒီအတံလေးနဲ့မကောင်းတဲ့ကံတွေကိုရိုက်ထုတ်နိုင်လိမ့်မယ်လို့အယူရှိကြတာပါရှင
်။မလင်လုတ်ပြီးနောက်တန်ခဲ့တဲ့အပျက်စီးပုံတွေကြာကူညီကယ်ဆယ်ရေးလုပ်ရမှာအသုံးဝင်မဲ့ဖားတကောင်လိုခုံနိုင်တဲ့ဆက်ရုပ်တရုပ်ကိုအမေရိကန်သိပ္ပံပညာရှင်တွေကတီထွင်လိုက်ပါဗျ။ဆော်တိုလို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာဆယ်လက်မလောက်ရှိပြီးတော့အာဖရိကကအမြင့်ဆုံးခုံနိုင်တဲ့ဖားရီထက်တောင်မြင့်မြင့်ခုံနိုင်ပါတယ်။နောက်ပြီးဒီဆက်ရုပ်ဟာကျမ်းမြင့်ကနေစခုံပြီးတော့နိုင်ငံပေါ်ကိုရောက်သွားတာနဲ့တပြိုင်တည်းဖားရီလိုပဲဇက်တိုင်းအမြင့်ကိုခုံသွားနိုင်ပါတယ်။အဲ့ဒီအတွက်အပျက်စီးပုံတွေကြားမှာအလွယ်တကူလမ်းပြနိုင်တဲ့ဆက်ရုပ်မျိုးဖြစ်ဖို့ကြံစီထားတာပါ။ဒီဆက်ရုပ်ရဲ့သေးငယ်မှုကြောင့်အပျက်စီးပုံတွေကြားအလွယ်တကူသွားလာနိုင်ပြီးတော့ပြိုကျမှုတွေထပ်ပြီးမဖြစ်စေပါဘူး။အပျက်စီးအောက်ကလူတွေကို ကဲထုတ်မပေးနိုင်ပေမဲ့ဘယ်နေရာမှာရောက်နေတယ်လဲဆိုတာကိုတော့အလင်းအမြန်ရှာဖွေပေးနိုင်ပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကွာလာလမ်ပူမြို့က Aquaria KLCC ကပြားလိုက်မှာတော့ Christmas အားလည်းရဲ့ရာသီကိုဆင်နွှဲတဲ့အထိမ့်အဖြစ်နဲ့လာရောက်လည်ပတ်တဲ့သူတွေကိုငားပြတိုင်းငားခံကြီးထဲမှာဆန္ဒဖိုးဖိုးကြီးလိုဝတ်စားထားတဲ့သူကဆွဲဆောင်နေပါတယ်။ဒီငါးပြတိုင်ဝင်ကြီးကတော့လူကြီးတစ်ယောက်ကို64ဝင်းကစ်ဒေါ်လာနဲ့တော့15ဒေါ်လာလောက်ရှိပြီးကလေးအတွက်ကတော့ဝင်းကြီး93ဝင်းကစ်17ဒေါ်လာလောက်ရှိပါတယ်။အခုလိုဆွဲဆောင်တာတွေအပါအဝင်တခြားအထူးပွဲတွေကိုတော့ဒီဇင်ဘာလ31ရက်နေ့အထိလှုပ်သွားမှာပါရှင
်။ဒီပေါ်နိုင်ငံမှာဆင်တွေနဲ့ပိုလိုကစားနေကြပါတယ်။ရင်းတွေနဲ့ကစားတာထက်နေပေမဲ့လည်းအင်မတန်ကြည့်ရကောင်းပါတယ်အခုလိုနိုင်ငံတကာပိုလိုချန်ပီယံပြိုင်ပွဲကိုနီပေါနိုင်ငံမှာ1982ခုနှစ်ထဲကစတင်ကျင်းပခဲ့တာဖြစ်ပြီးတော့လူအများကြီးကိုဆွဲဆောင်နိုင်တာပါမြင်းနဲ့ကစားရတဲ့ပိုလိုကစားနည်းနဲ့တူပေမဲ့စင်တစည်းစီပေါ်မှာလူနှစ်ယောက်စီးကြရတာပါစင်ဦးစီးကစင်ကိုထိန်းရတာဖြစ်ပြီးတော့ကစားသမားကတော့ဘောလုံးကိုအာရုံစိုက်ရတာပါကစားသမားတွေဟာ1မီတာခွဲလောက်ရှည်တဲ့သစ်သားဒုတ်ရှည်တွေကိုကင်ဆောင်ပြီးကစားရတာပါဒီနှစ်ကစားပွဲမှာတော့ Britain, American, Australia, Iceland, Holland နဲ့သီရိလင်္ကာစတဲ့နိုင်ငံပေါင်း10နိုင်ငံကအသင်းတွေပါဝင်ပါတယ်။ဒီလိုပွဲမျိုးတွေဟာဆင်းတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့အသီးပိန်မြင့်တင်ရေးတွေဆောင်ရွက်ဖို့အဓိကရည်ရွယ်တာဖြစ်ပေမဲ့လည်းနောက်နှစ်ကျရင်တော့အခုလိုပွဲမျိုးကိုဆက်လုပ်မှာမဟုတ်ဘူးလို့ပွဲကိုစီစဉ်တဲ့ Tiger Top ခရီးသွားကုမ္ပဏီကပြောပါတယ်ခင်ဗျာ
။ကဘာဒေါ်လာထူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်တနင်္လာနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကြညာပေးမှာဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဝင်ကြီးတဲ့ဖြစ်လာဖို့အခုနောက်ဆုံးရေပန်းစားနေသူကတော့ထိတ်တန့်ရေနံလုပ်ငန်းကြီးဖြစ်တဲ့ Exxon Mobil ရဲ့အကြီးအကဲနဲ့အမှုဆောင်ရာရှိချုပ် Rex Tillerson ဖြစ်ပါတယ်ရွေးကောက်ခံသမ္မတ Donald Trump ရဲ့အစိုးရတာဝန်လွှဲပြောင်းရယူရေးဆိုင်ရာအဖွဲ့နဲ့နှီးဆက်သူတွေရဲ့အဆိုကိုကိုးကားပြီးမနေ့စနေနေ့တုန်းကတော့သတင်းဌာနအတော်များများက Mr. Tillerson ရွေးချယ်ခံရတဲ့အကြောင်းကြေညာချက်မကြခင်ထွက်ပေါ်လာမယ်လို့ပြောဆိုခဲ့ကြတာဖြစ်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်က Coptic ခရစ်ယာန်ဘုရားရှိခိုးကျောင်းတော်ဝင်မှာဒီကနေ့တင်းငင်းနေနေပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ20သေဆုံးပြီး35ယောက်ဒဏ်ရာရပါတယ်။ Saint Mark ဘုရားကျောင်းရဲ့အပြင်းမဲ့တံတိုင်းအနီးကဝိပုစောင်းတွေကိုတိုက်ခိုက်သူတို့ကဘုံးပစ်သွင်းခဲ့တာလို့အီဂျစ်အစိုးရပိုင်းမီနာသတင်းကဖော်ပြပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာဘုံးနှလုံးပောက်ကွဲခဲ့လို့လူ38ယောက်ထဲမှနေသေဆုံးခဲ့ပြီးလူအတော်များများဒဏ်ရာရခဲ့ပြီးနောက်တနေ့မှာတော့တနိုင်ငံလုံးချီကွဲဝန်းနေဖွယ်နေ့အဖြစ်ကြေညာထားပါတယ်။စနေနေ့နောက်ပိုင်းကဘောလုံးအားကစားရုံမှာပောက်ခွဲမှုတွေဖြစ်ခဲ့ပြီးမြင့်မြင့်တက်တဲ့တွေနဲ့တာဝန်ရှိသူတွေရဲ့အပြောအရဒီတိုက်ခိုက်မှုဟာဘောလုံးပွဲအပြီး2နာရီလောက်အကြာမှာလုံခြုံရေးအရာရှိတချို့ကိုပိတ်မှတ်ထားတဲ့အသေးခံကားဘုံခွဲတိုက်ခိုက်မှုဖြစ်ပါတယ်။ဆီးရီးယားနိုင်ငံကရှီဟောင်းမြို့တော်ပါလမာယာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြန်လည်သိမ်းပိုက်လိုက်ပြီလို့ဆီးရီးယားအရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။လေကြောင်းကနေတိုက်ခိုက်မှုတွေရှိနေပေမဲ့လည်းဆီးရီးယားစစ်တပ်တွေမြို့တောင်ဖိုင်းကနေဆုတ်ခွာသွားပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကတမျိုးလုံးကိုပြန်လည်သိမ်းယူနိုင်ခဲ့တာလို့ဗီတင်အခြေစိုက်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကရာမီအက်ဘဒဲရာဟန်ကပြောပါတယ်ရှင
်။တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital စောညံဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.